ကရင်ပြည်နယ်ကွန်ကရစ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေကကရင်နှစ်သိက္ခူးနေကစပြီးနှစ်ရက်ဆက်တိုက်လက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တယ်လို့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလည်းဆက်လုပ်နေပါဗျာ။တောက်ကြနေမှာတော့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲတာကြောင့်အရက်သားတို့တေဆုံးထဏ်ရာရရှိမှုတွေဖြစ်ပေါ်နေတယ်ဆိုပြီးကွန်ကရစ်ဒေသခံတဦးကပြောပြပါဗျာ။ကွန်န
ေရွာမှာမရေတိုက်ပွဲဖြစ်တယ်ဒီနေ့ပြီးတော့၈နိုင်ဆို၉နိုင်တော့ပါလေသူတို့နှစ်ခါလာပြီးတော့တစ်ခါလာပြီးကျဲတယ်ဒါအမြောက်ကြီးနေတယ်ပြစ်တယ်တက်ကြက်တက်ကြက်ပြောပါဒီနေ့မနေ့မနေ့ကလက်နဲ့ကြီးကြီးပြစ်တယ်ဒါတော့ဘာလို့ကြီးကအရသာသူအသက်အရင်တော့လက်ခွေကြီးပါခူးရဲ့ခူးကြီးတယောက်ကြီးရယ်ခရီးတယောက်မှန်တယ်ဒါအရှိကောင်းတော့ဖတ်တည်တယ်ဒီနေ့အိမ်နဲ့အိမ်ဟိုကလက်နဲ့ကြီးမှန်တယ်
မနေ့ကတော့နှစ်သိက္ခူးနေ့မှာလက်နဲ့ကြီးတွေနဲ့ပြစ်ခတ်မှုအပြီးမှာနှစ်ဖက်တိုက်ပွဲတွေလည်းပြင်းထန်ခဲ့ပါတယ်။စစ်ကောင်စီဘက်ကတာဝန်ရှိသူတွေကြာဆုံးတာတွေရှိတယ်လို့လည်းဒေသခံတွေကဆိုပါတယ်
။မနေ့ကတိုက်ရဲမှုခါလာကိုရက်ကောရာတိုက်ရဲမှုတွေတဲ့အရာရှိတယောက်တွေတဲ့။မကြသူတို့ပြောတာပေါ့နော်။နောက်တစ်ခုကကိုရက်ကောရဲဘော်တော်တော်တွေ
။နှစ်ဖက်လုံးကတေဆုံးတန်ရန်ရရှိမှုတွေနဲ့ပတ်သက်လို့တော့VOA ကတီးခြားအတီမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဘက်ကလည်းမြေပြင်မှာစစ်ကူတွေခေါ်ပြီးအင်အားတိုးချဲ့နေပါတယ်နှစ်ဖက်တိုက်ပွဲတွေကြောင့်ကောလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်မြောက်ရီကော့ဂရိတ်အာရှလမ်းမကြီးကတော့ဆက်လက်ပိတ်ဆို့ထားရဆဲဖြစ်ပြီးနေဝေးခရီးသွားရင်များလဲပိတ်ဆို့နေပါတယ်။မြောက်ရီကော့ဂရိတ်လမ်းကတရားတစင်းလဲမိုက်ထီပြီးပျက်စီးနေတာကြောင့်လမ်းပန်းဆက်သွယ်ရေးတွေလဲခက်ခဲနေပါတယ်။အလားတူတပ်မ6နယ်မြေမှာအခုလိုမျိုးတိုက်ပွဲတွေပြင်းထန်ခဲ့သလို KNU ထိန်းချုပ်အရာတပ်မဟာ9နယ်မြေမှာလဲတိုက်ပွဲတွေပြင်းထန်နေပါတယ်ရှင်။